မေရိကန်ပြည်ထောင်စုရဲ့ဒီ44ဦးမြောက်သမ္မတဘရက်အိုဘမားဟာသူ့ရဲ့သမ္မတတက်တန်ရှင်းနှစ်တာကာလအတွင်းလှုပ်ဆောင်ခဲ့တာတွေကိုနိုင်ငံကိုနှုတ်ဆက်ပြောဆိုတဲ့နှုတ်ဆက်မိန့်ခွန်းမှာပြန်ပြောင်းပြောပြခဲ့တယ်လို့အမေရိကန်ပြည်သူတွေအချင်းချင်းကြားစီလုံးညီညွတ်ကြဖို့နိုင်ငံရေးယုံကြည်မှုကွဲလွဲခဲ့တဲ့အပေါ်တူညီမှုကိုရှာပြီးအချင်းချင်းနားလည်မှုရှိကြဖို့နဲ့ဒီမိုကရေစီရဲ့စံတန်ဘူးတွေကိုဆက်လက်လက်ဆင့်ကမ်းတည်ဆောင်ကြဖို့တိုက်တွန်းခဲ့ပါတယ်။သမ္မတအိုဘမားဟာသူ့ရဲ့မိသားစုပေါ်ထားရှိတဲ့တန်ဖိုးထားမှုတွေကိုမိန့်ခွန်းထဲမှာပြောဆိုပြသခဲ့တာဟာအင်မတန်မှစိတ်လှုပ်ရှားစရာစိတ်ဝင်စားစရာဖြစ်ခဲ့တယ်လို့သုံးသပ်မှုတွေရှိပါတယ်။အမေရိကန်သမ္မတရဲ့ချီကာဂိုမြို့ကနေနိုင်ငံကိုပြောကြားသွားတဲ့နောက်ဆုံးမိန့်ခွန်းနဲ့ပတ်သက်လို့အမေရိကန်ရောက်မြန်မာတွေရဲ့သုံးသပ်ချက်တွေကိုမတ်စုမွန်ကစူးစီးတင်ပြထားပါတယ်ရှင်
။ဇန်နဝါရီလ10ရက်နေ့ဒေသစံတော်ချိန်အင်္ဂါနေ့ညပိုင်းမှာအမေရိကန်သမ္မတအိုဘမားကဒေသခံမျိုးဖြစ်တဲ့ချီကာဂိုမှာနိုင်ငံကိုပြောကြားခဲ့တဲ့နောက်ဆုံးနှုတ်ဆက်မိန့်ခွန်းထဲမှာအမေရိကန်ပြည်ထောင်စုတွင်နိုင်ငံသားတွေအနေနဲ့ကိုယ့်ရဲ့ဒီမိုကရေစီအခွင့်အရေးအတွက်စ조사လှုပ်ဆောင်ကြဖို့သမ္မတအိုဘမားကပြောဆိုခဲ့ပါတယ်။
Democracy does not require uniformity. Our founders argued, they quarreled, eventually they compromised. They expected us to do the same. But they knew that democracy does require a basic sense of solidarity.
ဒီမိုကရေစီဆိုတာအားလုံးတသဘောတည်းဖြစ်ရမယ်လို့ဆိုလိုတာမဟုတ်ဘူးဆိုတာကိုနားလည်ထားဖို့လိုပါတယ်။အမေရိကန်ပြည်ထောင်စုကိုမှတီးခဲ့ကြတဲ့ခေါင်းဆောင်ကြီးတွေအနေနဲ့အခြေအတင်စကားများခဲ့ကြတာတွေရှိသလိုအပေးအယူညှိနှိုင်းမှုတွေလည်းပြုလုပ်ခဲ့ကြတာဖြစ်ပါတယ်။အလားတူပဲဒီနေ့ကျွန်တော်တို့တွေလည်းဒီလိုလှုပ်ဆောင်သွားကြရလိမ့်မယ်လို့သူတို့မျှော်လင့်ခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့ဒီမိုကရေစီမှာအခြေခံအားဖြင့်မူတည်ရကိုလက်ခံသဘောတူညီမှုရဖို့လိုအပ်ပါတယ်။အဲ့ဒါကတော့အပြင်ပန်းမှာသဘောထားအမြင်နဲ့အမျိုးမျိုးကွဲပြားကြမယ်ဆိုတာကိုလက်ခံကြရမှာဖြစ်တယ်လို့နိုင်ငံရဲ့အနာဂတ်အရေးအတွက်ကြိုးပမ်းကြဖို့နိုင်ငံသားတွေအားလုံးမှာတာဝန်ရှိကြတယ်နိုင်ငံတိုးတက်ရင်အားလုံးအကျိုးခံစားကြရမှာဖြစ်တယ်လို့ဆိုရရင်လည်းဒီဒုက္ခကိုအားလုံးခံကြရမယ်ဆိုတဲ့ခံယူချက်ပါပဲ
အခုလိုအမေရိကန်နိုင်ငံသူနိုင်ငံသားတွေအနေနဲ့အမေရိကန်ပြည်ထောင်စုကိုတီထောင်ခဲ့သူခေါင်းဆောင်တွေရဲ့ဒီမိုကရေစီစံတန်မိုးပေါ်မှာမျိုးဆက်တွေလက်ဆင့်ကမ်းသွားကြဖို့သမ္မတအိုဘားမားမိခွန်းနဲ့ထည့်ပြောခဲ့တဲ့အပေါ်ထူးခြားမှုအဖြစ်နဲ့အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့မြန်မာနိုင်ငံရဲ့အကဲခတ်ဒေါက်တာနိုင်အောင်ကသုံးသပ်ပါတယ်
။ဒီကတော့သူပြောသွားတာတော့ဒီအမေရိကန်နိုင်ငံရဲ့ဖွဲ့စည်းပုံခြေကဥပဒေမှာရေးထားတဲ့လွတ်လပ်ခွင့်တွေကအမေရိကန်နိုင်ငံရဲ့တီထောင်သူတွေကနေပြီးတော့အမေရိကန်ပြည်သူတွေကိုအကောင်ဆုံးပေးတဲ့အမွေပဲပေါ့အဲ့ဒီအမွေကတကယ်တမ်းအသုံးမချဘူးဆိုလို့ရှိရင်ဆော်ရကြီးရဲ့ဖြစ်နေမှာပဲအဲ့လိုမျိုးမဖြစ်အောင်ဆိုလို့ရှိရင်လူတွေကနေပြီးတော့မှအမြဲတမ်းဒီမိုကရေစီကိုရှင်းတဲ့နေအောင်လုပ်ရမယ်ဒီမိုကရက်တစ်အင်စတီကျူရှင်းတွေကိုအမြဲတမ်းရှင်းတဲ့နေအောင်လုပ်ရမယ်ဆိုတဲ့အဓိပ္ပာယ်မျိုးကိုပြီးပြီးဥတည်သွားတယ်အဲ့တော့အုပ်ချုပ်တဲ့သူတွေကလည်းဒီပြည်သူတွေပါဝင်နိုင်တဲ့အုပ်ချုပ်မှုမျိုးဖြစ်အောင်ကြိုးစားဖို့လိုတယ်စီရင်ဖို့လိုတယ်အမေရိကန်ပြည်ထောင်စုဆိုတာကလာလူတမျိုးတည်းနဲ့မွေးလာတာမဟုတ်တမိုင်းကောင်းရပြည့်လို့ဆိုလို့ရှိရင်သူ့ရဲ့တမိုင်းကောင်းကိုရကိုကဒီရွှေပြောင်းလာတဲ့လူတွေနဲ့ဖွဲ့စည်းထားခဲ့တဲ့နိုင်ငံဖြစ်တယ်။အဲ့ဒီလူတွေကအဲ့ဒီတမိုးတွေကိုဆက်လက်ကျင့်သုံးနေတဲ့ပြည်သူတွေပါဝင်နိုင်တဲ့ဒီမိုကရေစီပြည်သူတွေပါဝင်နိုင်တဲ့အုပ်ချုပ်မှုအတိုင်းရည်ရွယ်သူပြုခိုင်မြဲမယ်။အဲ့တော့အုပ်ချုပ်တဲ့သူတွေကလည်းဒီဟာကိုဒီလူတစုအတွက်လုပ်နေရမျိုးမဟုတ်ဘဲနဲ့ရည်ရွယ်အတွက်ကြည့်ပြီးတော့မှအခုလိုမျိုးဒီရုပ်ောက်ဝင်တဲ့ပတ်သက်ပြီးတော့မှဒီကွဲပြားနေတဲ့လူအဖွဲ့အစည်းတွေပြန်ပြီးတော့စီရင်ဖို့လိုတယ်၊ညီညာဆွေးဖို့လိုတယ်။ဒီမိုကရေစီကျင့်သုံးမှုမှာဒီတနည်းခံနိုင်စွာ၊စစ်ရှိနိုင်စွာ၊ကြိုးစားနိုင်စွာဆိုတာရှိဖို့ဆိုတဲ့ကိစ္စမျိုးကိုအဓိကပူဇော်ပေးပြောရတယ်လို့ကျွန်တော်အဲ့လိုနားလည်မိပါတယ
်။အမေရိကန်သမ္မတအိုဘားမားအနေနဲ့သူ့ရဲ့နှုတ်ဆက်မိခွန်းနဲ့မှသူ့အဆိုရလက်ထက်အောင်မြင်မှုတွေ၊လှုပ်ဆောင်ချက်တွေ၊စိန်ခေါ်မှုတွေနဲ့ပတ်သက်လို့အဓိကမိမောင်းထိုးပြသွားခဲ့တယ်လို့နိုင်ငံရေးအရသဘောထားကွဲလွဲမှုတွေနဲ့မလိုမုန်းထားမှုတွေကြောင့်ဒီမိုကရေစီစနစ်ကိုထိခိုက်ပျက်စီးမခံမှုလည်းအမေရိကန်လူထုကိုသတိပေးပြောကြားသွားခဲ့ပါတယ်။အခုလိုမျိုးသမ္မတအိုဘားမားအနေနဲ့နိုင်ငံရဲ့ရှေ့အနာဂတ်အပေါ်အမျှော်မြင်ကြီးကြီးနဲ့ဆက်သွားကြဖို့တိုင်းပြည်ကိုမှာကြခဲ့တာဟာလေးစားအထူးယူစရာကောင်းတယ်လို့ပါဆယ်ဗေးနီးယားပြည်နယ်မှာနေထိုင်တဲ့သမိုင်းတူတေတီဒေါ်ဖြူဖြူကအခုလိုပြောပါတယ်
နောက်လာမယ့်သမ္မတတော်ကလည်းเนาะလက်အောက်မှာလည်းလူရစီစီလုံးလုံးနဲ့ဒီအမေရိကန်နိုင်ငံစီဝါတိုးတက်အောင်เนาะလူတွေနေဖို့အတွက်ကိုပဲသူလမ်းညွှန်ချက်တည်သူပြချင်တာရှိတယ်အဲ့ဒါကြောင့်သူအဲ့ဒီမိန်ကုန်းကိုသူပြောတာဖြစ်လိမ့်မယ်နိသူမိန်ကုန်းကိုကြည့်တယ်အမြင်ဒီအပိုင်းကိုသူထည့်ပြီးပြောတယ်နောက်လူတွေလည်းပြန်ပြီးသတိပေးတာရှိတယ်လေဒီမိုကရေစီနဲ့ပတ်သက်ပြီးတော့သူကပြောလေနိုင်ငံသားတယောက်နေနဲ့ဘာတာဝန်နေရှိတယ်เนาะ
အမေရိကန်သမ္မတအိုဘားမားရဲ့လက်ထက်အတွင်းမှာရွှေပြောင်းချေချနေထိုင်သူဒုက္ခသည်တွေရဲ့အရေးနောက်အလုံးလက်မဲ့ပြဿနာတွေကိုကိုင်တွေဖြည့်ရှင်းပေးခဲ့တာတွေနဲ့ပတ်သက်ပြီးကျင့်တဲ့အားရမှုရှိခဲ့ပါတယ်လို့လည်းအမေရိကန်ပြည်ထောင်စုရောက်ကရင်ဖွဲ့စည်းကကိုစောမူကပေါ်ကအခုလိုပြောပါတယ်
ပရက်ဒန့်အိုဘားမားအထူးအုပ်ချုပ် ခဲ့တဲ့ရှင်းနေတွေးမှာပေါ့နော်ကျွန်တော်လည်းသဘောကျတယ်ဘယ်လိုပြောမလဲဆိုရင်ဟိုသူတမတမဖြစ်ခင်2008 2009 2010အဲ့ဒီတွေးမှာအမေရိကန်စီးပွားရေးတအားကျတယ်နောက်ပြီးတော့အလို့တွေပါခဲ့ခဲအများကြီးရှိတယ်အဲသူတဲ့လာတော့သူပြောင်းတဲ့အတိုင်းမှာသူပြောထားတဲ့အတိုင်းပို့ပြီးတော့အလို့လည်းပို့ပြီးတော့များလာတယ်စီးပွားရေးလည်းဟောရှိပြန်လာတယ်သူအတမတာဖြစ်တဲ့အချိန်မှာဒုက္ခတွေယူခွန်လာတယ်ဒုက္ခတွေလူအခွင့်အရေးပေးတယ်လေအဲကျွန်တော်လည်းသဘောကျတယ
်တမတာတာဝန်ကိုအဆုံးသတ်ပြီးတာမန်နိုင်ငံသားတယောက်ဖြစ်ပြန်လည်နေထိုင်တော့မယ့်ရက်ဆယ်ရက်အလိုမှာပဲအမေရိကန်တမတာဘရက်အိုဘားမားကတိုင်းပြည်ကိုနောက်ဆုံးနှုတ်ဆက်မိကွန်းပြောသွားခဲ့တာဖြစ်ပါတယ်အနိုင်ရပါတီရီပါဘလီကန်ရဲ့ရွေးကောက်ခံတမတာဒေါ်နယ်ထရမ့်ကတော့လာမယ့် January 20ရက်နေ့မှာစံသစ်စာကျင်းပပြီး45ဦးမြောက်အမေရိကန်တမတာအဖြစ်တာဝန်ယူတော့မှာလည်းဖြစ်ပါတယ်ရှင်